ကျမတို့ဝိပါကနိယမဝိပါကနိယမဆိုတဲ့အတွက်အဲ့တော့ဝိပဿစိတ်တို့ရဲ့ဖြစ်ပုံဆိုတဲ့အတွက်ကြောင့်ဝီထိဇင်ထဲမှာဟဲ့လားပိဿဒွာရဝီထိနေရမှာရောမနောဒွာရဝီထိနေရမှာကောဝိပဿစိတ်တွေပါတဲ့နေရာသည်ပိဿဝိညာဉ်နေရာတစ်ခုရှိမယ်ပိဿဝိညာဉ်ပြီးလို့ရှိရင်တံပရိတ်ဆိုင်ဒါဝိပဿစိတ်တွေစိတ်ပိုင်းပုံစံနဲ့အခုဝီထိနဲ့တွဲကြည့်သွားမယ်ပြီးလို့ရှိရင်တန္တိရဏဒီသုံးနေရာသည်ဝီထိဇင်ထဲမှာဝိဘက်စိတ်ပါတဲ့နေရာတွေတန္တိရဏပြီးရင်ဝုတ်ထောဝုတ်ထောဆိုတာအာဟိကရိယာဆိုတာကရိယာဇတ်ဆိုတာဖယ်ချန်လိုက်ပြီပြီးလို့ရှိရင်ဝုတ်ထောပြီးရင်ပါလာမှာလဲဇောဇောဆိုတာအာကုတုရဲ့ကုတုရဲ့ကရိယာရဲ့ပဲဆိုတော့ဝိဘက်မပါတော့သူ့လည်းချန်မယ်ပြီးရင်ဘာချန်မလဲတရားယောဟုတ်ပြီနော်အဲ့တော့ဇောထဲမှာဝိဘက်ပါတယ်ဆိုတာကဘယ်နေရာမှာပါတဲ့ဝိဘက်လဲဆိုလောကုတ္တရာဝိဘက်လေဟုတ်လားလောကုတ္တရာဝိဘက်ဆိုဖို့ပဲဥစ္စာသူနဲ့မဆိုင်ဘူးအခုဝိဘက်စိတ်တွေရဲ့ဖြစ်ပုံတွေကိုလေ့လာတဲ့နေရာမှာဇောလည်းမပါဘူးကျမတို့ကတရားယုံပြန်ပါမယ်အဲ့တော့အဲ့ဒီပါတဲ့ဝိထိဇင်တဲကဝိဘက်စိတ်တွေကိုကျမတို့စဉ်းစားလိုက်တော့စိတ်ပိုင်းပုံစံနဲ့စဉ်းစားလိုက်တော့ကျမတို့ပင်စဝိညာဉ်စိတ်ဆိုတာဒီဘယ်နှပါရှိလဲဆိုရင်10ပါရှိမယ်ပင်စဝိညာဉ်10ပါတံပရိဆိုင်က2တန္တိရဏက3ပါရှိမယ်နောက်တစ်ခါတရားယုံတရားယုံဆိုတာဒီပင်စဒွာရဝီထိတွေထဲမှာဆိုရင်တော့တရားယုံဆိုတာတန္တိရဏ3ထဲမှာတစ်ခါပါတယ်ဒါကြောင့်မဟာဝိပဲရှိမနောဒွာရဝီထိဆိုတရားယုံက17ရှိတယ်ဆိုတော့ကျမတို့က6ဒွာရလုံးနဲ့ပြောတဲ့အတွက်ကြောင့်တရားယုံ17အနေနဲ့ကြည့်တရားယုံ17ကတန္တိရဏ3နဲ့မဟာဝိဘက်10ကိုပေါင်းထားတယ်အလုံးတရားယုံဒီ17ပါရှိမယ်ဒီ idea ဝင်သွားမယ်ဟုတ်ပြီနော်ဒါဆိုရင်ကျမတို့ကဝိဓိတွေထဲမှာဝိဘက်စိတ်ပါတဲ့နေရာဒီအလုံး4နေရာရှိမယ်ဆိုတာကိုသိရတယ်အဲ့ဒီ4နေရာကလည်းပင်ပင်မှန်မှန်ကြည့်ရမှာကိုယ့်ဟာကိုစဉ်းစားသွားနော်ပင်စသွားတာဝဇန်နော်စကုဝိညာဉ်တွေအစရှိတဲ့တွေပင်စဝိညာဉ်10ပြီးရင်တံပရိဆိုင်တန္တိရဏဝုထောဇောတရားယုံဆိုဝီထိဝိဘက်စိတ်ဝီထိဇင်ပေါင်းဝီထိစိတ်ပေါင်းဒီ9မျိုးရှိမယ်ဝီထိစိတ်9မျိုးမှာပင်စတော်တာဝဇန်းကကရိယာဆိုခြံလိုက်တယ်တွေပင်စဝိညာဉ်10ဆိုတာအကုဒလဝိဘက်ထဲမှာ5ပါအာဟိကုဒလဝိဘက်ထဲမှာ5ပါဒီ idea ဝင်သွားရမယ်ဟုတ်ပြီနော်အကုဒလဝိဘက်ထဲမှာတွေပင်စဝိညာဉ်10ဒွေပင်စဝိညာဉ်10ကိုကြည့်ရင်အာကုတလဝိဘက်ထဲမှာ5ပါးရှိမယ်။အာဟေကုတလဝိဘက်ထဲမှာ5ပါးရှိမယ်။ဒါကိုသိထားပြီ။တံပရိဆိုင်ဒွေဆိုကြည့်လိုက်တော့လေအာကုတလဝိဘက်ထဲမှာတံပရိဆိုင်က1ပါမယ်။အာဟေကုတလဝိဘက်ထဲမှာတံပရိဆိုင်1မပါဘူးလား။ပါထားပြီ။ဒီ idea ကိုဝင်သွားရမယ်။နောက်တစ်ခါတန္တိရဏ3တန္တိရဏ3ကိုကြည့်လိုက်တဲ့အခါမှာအာဂုတလဝိဘက်ထဲမှာတန္တိရဏသည်အာဂုတလဝိဘက်ထဲကဥပိ္ခာတန္တိရဏအာဟိကုတလဝိဘက်ထဲမှာကြတော့ဥပိ္ခာတန္တိရဏတရှိသလိုအာဟိကုတလဝိဘက်ထဲမှာသောမနတတန္တိရဏတရှိဒီ idea ကိုဝင်သွားတာဟုတ်ပြီနော်ဒီတိပြဿနာရှိလားမရှိရင်ဒီအကျော်လေးသိရင်ဒါစိတ်ပိုင်းစိတ်ပိုင်းမရှိသေးတယ်ဝီထိမလာသေးဘူးเนาะစိတ်ပိုင်းလေးကိုအဲ့ဒီလိုကြေခဲ့ရင်ဒီဝီထိကလွယ်လွယ်လေးဖြစ်သွားပြီအခုတခါတရားယုံ7တရားယုံ7ကိုကြည့်လိုက်တဲ့အခါမှာတန္တိရဏ3လို့ပြောရင်အဲ့ဒီတန္တိရဏ3ကိုကျမတို့ကကြည့်လိုက်တော့အာကုတုရဲ့အကျိုးเนาะတန္တိရဏ3ကိုကြည့်ရင်အာကုတုရဲ့အကျိုးဖြစ်တဲ့အာကုတလဝိဘက်ထဲကဥပိ္ခာတန္တိရဏက1ပါမယ်ဟုတ်တလားဟုတ်တယ်နော်နောက်တစ်ခါတန္တိရဏ3ကိုကြည့်လိုက်တော့ကုသိုလ်ရဲ့အကျိုးဘယ်ကုသိုလ်ရဲ့အကျိုးလဲဆိုတော့မခိုင်မြဲတဲ့အာဟိကုတလဝိဘက်ထဲကဥပိ္ခာတန္တိရဏက1ပါမယ်အာဟိကုတလဝိဘက်ထဲကသောမနတတန္တိရဏ1ပါမယ်ဆိုတော့တရားယုံ7ထဲမှာပါထားတဲ့တန္တိရဏ3ဆိုတာဒီကျမတို့ကခွဲခြားလိုက်တော့ဒီပုံစံအတိုင်းမဟုတ်ဘူးလားဒီဘက်ကတန္တိရဏအကွက်တိုင်းဟုတ်တော့မဟုတ်လားကျမတို့ဒီမှာရေးထားတာကဒီအကုန်လုံးဒီမှာမြင်ကြည့်လိုက်အာကုတလဝိဘက်ပင်စဝိညာဉ်5 ဟုတ်လားဒါတော့ကျမတို့ကတချောင်းစီယူရင်အာကုဒလဝိဘေသက္ခုဝိညာဉ်အာကုဒလဝိဘေတောတဝိညာဉ်အမဲလုံးလေးတွေမြင်ကြည့်အာကုဒလဝိဘေခန္ဓာဝိညာဉ်အာကုဒလဝိဘေဇိဝဝိညာဉ်အာကုဒလဝိဘေဒုက္ခတဟကုကာယဝိညာဉ်ဟုတ်ပြီနော်ပြီးရင်အာကုဒလဝိဘေတံပရိဆိုင်အာကုဒလဝိဘေဥပိ္ခာတန္တိရဏဆိုအာကုတို့ရဲ့အကျိုးစိတ်ဒီခုနှစ်ပါးမဟုတ်လားဒါဒီပင်လင်အာကုဒလဝိဘက်စိတ်ခုနှစ်ပါးနဲ့မတူနေဘူးလားဒါဓမ္မမင်းစီတို့မြင်အောင်ကျမပြောပြနေတာနောက်တစ်ခွက်ကိုကြည့်ကုသိုလ်ရဲ့အကျိုးကုဒလဝိဘက်ကုဒလဝိဘက်အာဟိကုဒလဝိဘက်ဒီ၈ပါးရှိမယ်မဟာဝိဘက်ဒီ၈ပါးအဲ့ဒါကိုဘုံပိုင်းတုန်းကမဟာကုသိုလ်ကြောင့်ဖြစ်တဲ့ဝိဘက်ဒီ16ပါးရှိတယ်မှတ်မိလားမသိဘူးဟုတ်လားတတဝါတွေအာကုသိုလ်တွေလောက်ခဲ့ရင်အာကုဒလဝိဘက်ခွန်ကြုံမယ်ဟုတ်လားတတဝါရီကုသိုလ်တွေလုပ်တဲ့အခါမဟာကုသိုလ်စေတနာ၈ပါးကြောင့်ဖြစ်လာမဲ့အကျိုးဝိဘက်ကိုကြည့်အာဟိကုသလဝိဘက်၈ရယ်မဟာဝိဘက်၈16ပါးမဟုတ်ဘူးလားဒီ idea ကိုဝင်ထားရင်လွယ်လွယ်လေးဒီထိရောရလာရင်ရတယ်နော်ဒါကျမတို့ဒါစိတ်ပိုင်း idea ဒါမြင်လားတော့မသိဘူးနည်းနည်းလေးဒါပြန်ပြောအောင်မယ်ကျမတို့ဘုံပိုင်းတုန်းကအာကုသိုလ်က12ပါးရှိမယ်ဒါကကံပိုင်းဆိုင်ရာပြောမယ်ဟုတ်ပြီနော်ကာမကုသိုလ်ကာမကံတွေကိုကြည့်မယ်ဆိုတော့ဒါကံတွေထဲမှာမဟဂုတ်ကံမပါဘူးเนาะဟုတ်လားကာမကံကိုကြည့်အကုသိုလ်ကံ12ပါးရှိမယ်မဟာကုသိုလ်ဆိုရဲကာမကုသိုလ်ကံက10ပါးပေါင်းလိုက်လို့ရှိရင်ဒါဒီကာမကံ20ဟုတ်ပြီเนาะပြီးလို့ရှိရင်ရူပကံနေနဲ့ရူပကုသိုလ်5ရှိမယ်အရူပကံနေနဲ့အရူပကုသိုလ်4ရှိမယ်ဒါကိုမဟဂုတ်ကံဆိုပြီးဘုံပိုင်းမှာတင်လားမတင်ဘူးလားတင်ထားတယ်တခါလောကုတ္တရာကံနေနဲ့ယူလိုက်တော့လောကုတ္တရာကုသိုလ်ကံက4ပါဒါတွေကိုကြည့်ရင်ကျမတို့ကကံနေကိုကြည့်ရင်ဒါကကာမကံ20ရူပကံအရူပကံကိုပေါင်းလိုက်တော့မဟဂုတ်ကံက6ဟုတ်တယ်နော်ဒါကလောကုတ်ကံမှတ်မိလားမသိဘူးကံဆိုတာဒီကုသိုလ်အကုသိုလ်စေတနာတွေကိုကောက်တာမဟုတ်လားကာမကံတစ်ခုတည်းမှသာအကုသိုလ်ရောကုသိုလ်ရောရှိတယ်မဟဂုတ်ကံဟဲ့ဆိုရင်ကုတွေရွယ်ရှိမယ်လောကုတ်တရာကံဆိုလဲကုသိုလ်တွေရွယ်ဒီထိရောမြင်လားဒါဆိုရင်ကုသိုလ်တွေအကုသိုလ်တွေလုံနေတဲ့၍အကြောင်းဖြစ်နေလားမဖြစ်နေဘူးလားဖြစ်နေတဲ့၍အကြောင်းကြောင့်ဘာဖြစ်မလဲအကျိုးတွေလာမယ်ဆိုတော့ကံရဲ့ဝိဘက်တွေကိုပြန်ကြည့်ရင်ဒါဘုံပိုင်း idea နဲ့သွားနေတာကံရဲ့ဝိဘက်တွေကိုကြည့်လိုက်တော့ဒါကံရဲ့အကျိုးပေါ့နော်ဒါဝိဘက်တွေကိုကြည့်တော့အာကုသိုလ်ကံ12ပါးလှုပ်ထားတဲ့သူသည်ဘာကြုံမာလဲလို့ပြောရင်အာကုသိုလ်အကျိုးကြုံမာပေါ့အာကုသိုလ်ရဲ့အကျိုးကအာကုတလဝိဘက်အာကုတလဝိဘက်စိတ်ပေါင်းသည်ဘယ်လောက်ရှိမလဲဒါလေးကရှင်းရှင်းလေးပဲအဲ့ဒါအဘိဓမ္မာသင်လို့သိတဲ့အသည့်ပဲဟုတ်ပြီနော်မဟာကုသိုလ်ဆိုတဲ့ကာမကုသိုလ်လုပ်ခဲ့လို့ရှိရင်မခိုင်မြဲတဲ့အာဟိကုသလဝိဘက်က၈ပါးကြုံမယ်မဟာဝိဘက်က၈ပါးကြုံမယ်ဟောအဲ့ဒါကိုပဲအခုကျမတို့ဒါကဘုံပိုင်းကသိလိုက်တဲ့အသည့်ဘုံပိုင်းကသိလိုက်တဲ့အသည့်ကိုပကိန်းပိုင်းနဲ့ပြောဦးမယ်ဟုတ်လားရှုပ်မသွားနဲ့နော်ပကိန်းပိုင်းမှာကြည့်လိုက်တော့အာဟိကုသလဝိဘဲလို့ပြောတဲ့အတွက်ကြောင့်မခိုင်မြဲသောကုသိုလ်ရဲ့အကျိုးဟုတ်လားမဟာဝိဘဲ၈လို့ပြောတော့မဟာဝိဘဲစိတ်၈ပါးသည်မဟာဝိဘဲစိတ်ပေါင်းသည်၈ပါးရှိမယ်မဟာဝိဘဲစိတ်၈ပါးကိုကြည့်ရင်ညာနာဝိပယုတ်စိတ်က၄ညာနာတံပယုတ်စိတ်က၄လို့ပြောတော့ညာနာဝိပယုတ်ဆိုရင်အလောဘဟိတ်ကဲအဒေါသဟိတ်ဟိတ်နှစ်ပါးရှင်တော့ဒွိဟိတ်မဟာဝိဘက်ညာတန်လေးလို့ဆိုတော့ညံနဲ့ရှင်တော့အမောဟလည်းပါမယ်ဆိုအလောဘအဒေါသအမောဟဟိတ်သုံးပါးနဲ့ရှင်တော့တိဟိတ်ဆိုမဟာဝိဘက်လို့ပြောရင်တဟိတ်ဝိဘက်ပေါ့ဟုတ်လားဟုတ်လားဟိတ်တွေနဲ့တကွာဖြစ်လာမဖြစ်ဘူးလားဒါကတဟိတ်ဝိဘက်ဒါကအဟိတ်ဝိဘက်ဒါဆိုရင်မဟာကုသိုလ်တစ်ခုကိုလှုပ်လိုက်ရင်မခိုင်မြဲတဲ့ကုသိုလ်အကျိုးတွေရှိသလိုခိုင်မြဲစေတဲ့ဒွိဟိတ်ကုသိုလ်တွေလည်းပါနိုင်တယ်တိဟိတ်ကုသိုလ်အကျိုးဖြစ်နိုင်လားမဖြစ်နိုင်ဘူးဒီ idea ကိုဝင်သွားရမယ်ဟုတ်ပြီနော်ရူပကုသိုလ်တွေလုပ်ခဲ့ရင်ဘာဝိဘက်လာမလဲဆိုရင်ရူပဝိဘက်စိတ်၅ပါးတူသောအကျိုးပေးလားမပေးဘူးလားပေးတယ်အရူပကုသိုလ်တွေလုပ်ခဲ့ရင်အရူပဝိဘက်စိတ်၄ပါးဆိုထက်တူညီမျှတူသောအကျိုးပေးကြတယ်လောကုတ္တရာကုသိုလ်ဆိုတဲ့မက်လေးပါဖြစ်ခဲ့ရင်လောကုတ္တရာဝိဘက်ဆိုတဲ့ဖို့လေးပါဖြစ်လာမဖြစ်ဘူးလားဒီအားလေးကိုရှင်းရှင်းလေးမြင်ရင်ကျမတို့တွေလုံနေသည်မြတ်အ အကြောင်းကံနေသည်အကုသို့ဖြစ်ခြင်းဖြင့်မဖြစ်ခြင်းရင်ကုသို့ဖြစ်နေမှာကုသို့ဖြစ်ခြင်းဖြင့်မဖြစ်ခြင်းရင်အကုသို့ဖြစ်မယ်ဆိုရင်ကုသို့အကုသို့ဖြစ်နေသည်၍အကျိုးဝိဘက်တွေကျင်းတည်လာမယ်ဒါကြောင့်ဖခင်ယဟန်တာကြီးများကအကုသို့တွေကြီးပဲပယ်လိုက်တာမဟုတ်ဘူးဘာပါပယ်လဲကုသို့တွေကိုပါပယ်လိုက်တဲ့အတွက်ကြောင့်အကုသို့ရောကုသို့ရောမရှိတော့တဲ့အတွက်ကြောင့်ကရိယာဆိုတာဝင်တဲ့အခါမှာနောက်တစ်ဖန်အကျိုးပေးခြင်းဝိဘက်ဆိုတာမရှိတော့ဒီထိနားလေတယ်ဒါဆိုခုကျမတို့ဓာရီကိုကြည့်လိုက်တဲ့အခါမှာအကုသိုလ်တွေလုံနေသေးတဲ့၍အကုသိုလ်အကျိုးကြုံမယ်ပြောင်းပြန်ကြည့်မယ်အခုအကုသိုလ်အကျိုးတွေကြုံနေတာဒီဘုသူ့လက်ချက်ကြောင့်လေအကုသိုလ်တွေလုတ်ခဲ့ဘူးလို့ပေါ့လုတ်တဲ့အကုသိုလ်ကဒီဘဝလုတ်တာလည်းရှိမယ်ဟုတ်တယ်နော်ဒီဘဝမှာကိုငငယ်တုန်းကလုတ်တာလည်းရှိမယ်ပြီးခဲ့တဲ့နှစ်ပြီးခဲ့တဲ့လလောက်တာလည်းရှိမယ်မနေ့ကလောက်တာလည်းရှိမယ်မနေ့ကလောက်တာလည်းရှိမယ်ခုနလေးတွေလောက်တာလည်းရှိမယ်အာကုသို့လုတ်ပြီးဟဲ့ဆိုရင်အာကုသို့ရဲ့တဘာဝကာမဇောကာမဇောဆိုရင်ခုနှစ်ကြိမ်သွားမှာပဲပထမဇောဒီဘဝဒိဋ္ဌဓမ္မတတမဇောဒုတိယဘဝဥပပိစ္ဆဝေဒနီယကံဟုတ်လားမဟုတ်လားလုတ်လိုက်တဲ့မှာအလဲဇော၅ချက်တိုင်းကတတိယဘဝကနေနိဗ္ဗာန်မရမီစัจ जा အခွင့်ရတိုင်းအကျိုးပေးမယ်ဆိုတော့ကံရဲ့တဘာဝနိယာမတွေကျမတို့ကသိထား권ရသွားပြီဆိုရင်ဒီဘဝမှာလုတ်တဲ့ကံတွေဒီလေဒီမျက်မှောက်ဘဝအကျိုးပေးတာရှိသလိုဒီဘဝမှာလုတ်တဲ့ကံတွေနောင်ဘဝအတွက်အကျိုးပေးဖို့စောင့်နေတာရှိသလိုဒီဘဝမှာလုတ်တဲ့အလဲဇော၅ချက်ဆိုရင်နိဗ္ဗာန်မရမီစัจ जा လိုက်တာတွေလည်းရှိမယ်ဆိုတော့ဒီဘဝကံတော်ဒီလိုဆိုရင်ပြီးခဲ့တဲ့ဘဝပေါင်းများစွာအသင်ခြေပေါင်းများစွာအနမတက်ကတန်တရားမှာလဲဒီလိုပဲမသိနားမလဲတွေ့ဝေမိုင်မာပြီးလုတ်တဲ့အကုသိုလ်ကံတွေရောရှိမလားမရှိဘူးလားအဲ့ဒီကံတွေတိုင်းကလဲသူတို့ရဲ့သက်ဆိုင်ရာပထမဇောဒီအနေနဲ့သူတို့ရဲ့သက်ဆိုင်ရာဒိဋ္ဌဓမ္မအနေနဲ့ပေးသွားတာရှိလိမ့်မယ်ဒါပေမဲ့ဒီဘဝတွေကိုကြည့်မယ်ဆိုရင်သူတို့ရဲ့တတမဇောတွေကဒုတိယဘဝတွေဖြစ်မယ်ဆိုရင်ဒီဘဝတွေဒီတတိယဘဝနေနိဗ္ဗာန်မရမီစัจ जा ဆိုတော့ခုဘဝမှာအကျိုးပေးတဲ့အကုသိုလ်အကျိုးဆိုတာလေဒီဘဝလောက်တာတွေလဲပါမယ်ပြီးခဲ့တဲ့ဘဝလောက်တာလဲပါမယ်။ဟိုးဘဝပေါင်းများစွာရော။ဒါကြောင့်တစ်ခါလေကိုယ့်ကိုယ်ကိုစမ်းစစ်ကြည့်။ငါဒီဒီဘဝမှာတိနာလဲတဲ့အချိန်ကစ၍မတိနာမလဲတဲ့ကလေးဘဝမပေါင်း။တိနာလဲတဲ့အချိန်ကစပြီးအကုသိုလ်တွေဒုစရိုက်တွေအတက်နိုင်ဆုံးမလုပ်ပါဘူး။ရှောင်းတာပဲ။ကောင်းအောင်နေပါရဲ့နဲ့အခုငါမှာဘာကြောင့်များမကောင်းချိုးတွေပေးနေပါလေ။အခုကောင်းကောင်းကြီးကိုနေလားမနေဘူးလား။အတက်နိုင်ဆုံးကောင်းကောင်းနေတယ်သူ့အသက်လည်းမတက်ဘူးသူ့အစာလည်းမခိုးဘူးသူ့မြားကိုစိတ်ဆင်းရဲအောင်လည်းမလုပ်ဖဲနဲ့ငါမှဘာကြောင့်မကောင်းချိုးတွေကျုံနေလဲဖရဟောတယ်လေကောင်းတာလုပ်ရင်ကောင်းတယ်အကျိုးပေးမယ်လဲပြောရသားနဲ့အခုငါကောင်းတာတွေလုပ်နေရဲ့နဲ့ငါမှမကောင်းချိုးတွေပေးနေပါပေါ့လားကိုကိုကိုစမ်းစစ်ကြည့်တခါကိုနဲ့ဆက်ဆက်တဲ့ပုံကိုယ်တွေကိုပတ်ဝန်းကျင်ကိုကြည့်လိုက်တော့သူတို့တွေကြတော့မကောင်းတာတွေတောက်လျှောက်လုပ်နေတာတွေမရှိဘူးလားရှိတယ်မကောင်းတာတွေလုံနေပြီမဲ့သူတို့ကြတော့ဘာအကျိုးတွေလာနေလဲကောင်းကျိုးတွေမှလာနေတာကောင်းကျိုးတွေလာနေတယ်လာနေတဲ့အခါကျတော့ကောင်းတာလုံရင်ကောင်းကျိုးဖြစ်မယ်လဲပြောတယ်မကောင်းတာလုံရင်မကောင်းကျိုးဖြစ်မယ်လဲပြောသူတို့ကမကောင်းတာတွေလုံပြီးတော့ကောင်းကျိုးတွေလာတယ်တို့ကကောင်းတာတွေလုံရဲ့နဲ့မကောင်းကျိုးတွေလာဆိုကျမတို့အဲ့ဒီမှာတင်ဟဲ့လားညံမမီတော့တဲ့အခါမှလေကျမတို့ကဝိသိကိစ္စဝင်သွားတယ်နော်ရကံကံရဲ့အကျိုးပေါ်မှာယုံမှားတန်တရားဝင်လာတော့ဝိသိကိစ္စကတားထားလိုက်တော့ကျမတို့တခါလေမထူးတော့ပါဘူးငါတို့ကောင်းတာလုပ်ရဲ့နဲ့မကောင်းချိုးကြုံနေသူတို့ကမကောင်းတာတွေလုပ်ရဲ့နဲ့ကောင်းချိုးကြုံတော့တို့လည်းပါလုပ်တော့မလဲမကောင်းတာပဲကောင်းတာလုပ်ဖို့ဆိုတာအများကြီးကိုစောင့်တည်ရတယ်နော်ကောင်းအောင်ဖြစ်ဖို့ဆိုတာလေမကောင်းမှုတွေကိုလည်းမလုံးမိအောင်ရှောင်ရတယ်ကောင်းမှုဖြစ်ဖို့ဆိုတာလေရှောင်လဲရှောင်ရတယ်တခါတလေဟလာဆောင်လဲဆောင်ရတယ်။ရှောင်စရာမရှိတဲ့ချိန်ကြလဲအတက်အနိုင်ဆုံးဆောင်ကုသို့လုပ်ရတယ်။အဲ့တော့ရှောင်နေရတဲ့အခိုက်လဲပင်ပန်းလားမပင်ပန်းလား။ပင်ပန်းနေ။ဟလာအတက်နိုင်ဆုံးကောင်းမှုတွေဆောင်နေရတာလဲပင်ပန်းနေဆိုတော့ကောင်းတာနဲ့မကောင်းတာဘယ်ဟာလှုပ်လို့လွယ်လဲ။အဲ့တော့မထူးပါဘူးဆိုအများမိုးခရေတောက်တဲ့ထဲကိုကပါလားမပါပါ။ပါသွားတော့မိုးခရေတောက်ရင်ယူတယ်။နော်အဲ့တော့သူများမိုးခရေတောက်တိုင်းငါတို့လည်းယူမှကြောက်လို့ဆိုမတောက်ဖဲနဲ့နေလိုက်တော့လေမတောက်ဖဲကြံတဲ့သူကအယူတဲ့မိုးခရေတောက်တဲ့ယူတဲ့လူဘက်ကပြန်ကြည့်ရင်ဘလို့ဖြစ်လဲသူတို့နဲ့နေပုံထိုင်ပုံသွားပုံလာပုံတူလားမတူတော့ယူရင်ယူမယူရင်ထူးတယ်လေထူးတာကိုဟိုဘက်ကကြည့်တော့ယူတယ်ပဲထင်တော့မထူးပါဘူးဆိုကျမတို့ကထူးတဲ့ဘဝမှာမနေကျင်တော့ဘာလုပ်လဲမထူးဆက်လဲခင်ရောသူတို့နဲ့ကိုတို့နဲ့ အတူတူအယူကြီးပဲဖြစ်တော့ဟုတ်ပြီနော်အဲ့တော့ကျမတို့ကအဲ့ဒါဒီကံကံရဲ့အကျိုးပေးတဘာဝမသိတဲ့အချိန်မှာဖြစ်သွားတဲ့အနေထားအခုကျမတို့ကဒီအပိုင်းလေးကိုသိထား권ရပြီဆိုရင်အကုသို့ကံဆိုတာလေဒီဘဝမှာလောက်တာရေရောဟိုးဘဝဘောင်များစွာဘောင်းမှာရောလောက်သည်များတွေမှာလေပထမဇောတွေတတမဇောတွေကအကျိုးပေးရာကာလတွေကမမိကျင်နေအောင်တော့အလဲဇော၅ချက်ကနိဗ္ဗာန်မရမီစัจ जा အခွင့်ရတဲ့အကျိုးပေးတယ်ဆိုဒီအလဲဇော၅ချက်တွေလာနေတာရောမရှိဘူးလားရှိတာပေါ့เนาะဒါကြောင့်မိကောင်းဖကောင်းနဲ့လည်းတွေ့တယ်နော်တကယ်ကိုဆရာကောင်းတမကောင်းနေနဲ့လဲတွေ့တယ်အတက်နိုင်ဆုံးဒီမိသားစုဒီပတ်ဝန်းကျင်အတိုင်းဝိုင်းမှာကုသိုလ်တွေလဲလုပ်နေပါရဲ့နဲ့တခါတလေအကုသိုလ်အကျိုးပေးတွေတနေ့တဘုံဝင်လာတာရောမရှိဘူးလားရှိလာရင်ကျမတို့ကအခုလုပ်တဲ့အကုသိုလ်ကံမဟုတ်တော့မှာအရင်ဘဝပေါင်းများစွာမှာလုပ်တဲ့ကံนี่အကျိုးပေးဖို့အလှဲ့သင့်လို့အကျိုးပေးနေပြီလို့မြင်လာရင်လေကျမတို့ကဒီပေါ်မှာယောနိတော်ဆိုတဲ့မှန်ကန်နဲ့မနတိကာရနှလုံးသွင်းအမြင်လေးလာတဲ့အခါမှာမတိနားမလဲတွေ့ဝေမိုင်မာတဲ့အချိန်ကလှုပ်ခဲ့တဲ့အကုသိုလ်ကံအကျိုးပေးကအကုသိုလ်ကံนี่အကျိုးပေးတာဘယ်သူပဲခံရမှာကိုလှုပ်တာကိုပဲခံရမှာလေဖရားတော်မှကျေးဇူးတော်ရှင်မြတ်စွာဘုရားတော်မှဖရားဖြစ်ပြီးပြီနော်လေးပင်ခြေကဘာတသိန်းကလပတ်လုံးပါရမီတွေအများကြီးဖြစ်တယ်ကောင်းတာတွေရွယ်အများကြီးဖြစ်တယ်ဒါပေမဲ့ဖရားဖြစ်တဲ့ဘဝကြမှာအရိယာဘဝကိုရောက်တာနော်ပါရမီဖြစ်နေတဲ့လေးတိချေကဘာတသိန်းလုံးလုံးကျမတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားဘယ်ဘဝနဲ့ပဲတွားခဲ့ရလဲဆိုပုထုဇဉ်ဘဝနဲ့ပဲတွားခဲ့ရတာဖရားဖြစ်တဲ့နောက်ဆုံးဘဝအန်တီမဆိုတဲ့နောက်ဆုံးဘဝပစ္စည်းမဘဝိကဆိုတဲ့နောက်ဆုံးဘဝကြမှာလေးမဲ့လေးဖို့တထိုင်နဲ့ရလားမရဘူးလားရသွားတယ်ဆိုအဲ့ဒီကြမှာအရိယာဖြစ်တာမဟုတ်ဘူးလားအဲ့အရိယာမဖြစ်ခင်ပုထုဇဉ်ဘဝမှာဘဝတန်တရားခီးကိုလေခဲ့တဲ့တလျှောက်လုံးမှလေတခါတရံမှလည်းမတိနာမလဲတွေ့ဝေမိုင်မာတဲ့ပုထုဇဉ်တဘာဝအဝိဇ္ဇာအမိုက်မောင်ကပုံတော့ပြုမာမိတဲ့အကုသိုလ်တွေရှိခဲ့လားမရှိခဲ့ရှိခဲ့တယ်ကောင်းတာတွေလည်းတပုံကြီးမကောင်းတာလေးတွေလည်းရှိခဲ့တဲ့နေရာမှာနောက်ဆုံးဘဝမှလေနောက်ဘဝနောက်ဘဝဆိုမှမရှိတော့ကုသိုလ်တွေကလည်းအစွမ်းကုန်အကျိုးပေးလားမပေးဘူးလားဒါကြောင့်ယောဝိတ္ထုပိုင်းဆိုင်ရာဒနာဥစ္စာပိုင်းဆိုင်ရာဆိုလဲဖွားမြင်ပြီဆိုတာနဲ့ရွှေဦးကြီးလေးလုံးသူ့အတွက်ချွေရန်သိမင်းအလုတ်အကျွေးကအစပါလာလားမပါဘူးလားတောထွက်ရင်စီးဖို့เนาะဖခင်အလောင်းတော်ဘဝမှာတရားကျင့်တဲ့အခါမှာသတင်းသုံးဖို့ကြောင်းနေတူတဲ့ body ပင်ရောမပါဘူးလားနောက်ဆုံးပရိနိဗ္ဗာန်စံဃာနည်းအထိအလုတ်အကျွေးဖြစ်တဲ့ဖွားဘက်တော်ညီတော်အာနန္ဒာရောရတော်ရရရောအကုန်ပါခဲ့တာပဲအဲ့တော့ဖာကမီးတော်သုတော်ရဏမင်းကြီးတရားနာဖို့ပင့်ဖိတ်ဖို့ကာလူဒာကြီးအမတ်ကောအကုန်ပါခဲ့တာပဲအဲ့ဒီလိုဖွားဘက်တော်တွေပါခဲ့တယ်လို့ပဲအဲ့ဒီဘဝမှာရုပ်ရူပကာယအနေနဲ့ဆိုရင်လေသွားတော်40ဆွဲတော်40ဟုတ်ပြီနော်32ပါးသောမဟာပုရိသလက္ခဏာတော်ကြီးလက္ခဏာတော်ငယ်80နဲ့သူမတူသောဥပရိတံပတ္တိနဲ့ရောပြည့်စုံလားမပြည့်စုံလားပြည့်စုံနေเนาะလူမင်းနတ်မင်းမြမမင်းတွေတောင်ဝတ်ဆင်းနိုင်ရတယ်ဒါအပြင်ဒီဓမ္မအင်အားအနေနဲ့လေအပြည့်အစုံအနေနဲ့ဟလာသူတကာမရတဲ့ညံတော်ကြီးတွေပါရခဲ့တယ်ထိုနည်းတူစွာအကုသိုလ်ကလည်းအကျိုးပေးဖို့ရှိနေတော့ဝိဘတ်တော်12ပါးဆိုတာခံရလားမခံရဘူးဖျားတော်မှာရှောင်လွဲလို့မရဘူးကိုလှုပ်ခဲ့တဲ့အကုသိုလ်မကောင်းမှုကိုကိုခံရလားမခံရဘူးလားခံရတာပဲအဲ့တော့ဒါလေးကိုမြင်ကျမတို့တို့တွေလည်းဒီဘဝမှာတည်နာလေတဲ့လျောက်ကောင်းတာတွေကြီးပဲလုပ်နေတယ်ဒီအချိန်မှာမကောင်းချိုးတွေကျုံလာပြီဆိုရင်လေဘသူကိုမှသွားပြီးတော့အပြစ်မတင်နဲ့ဒါအမေကြောင့်နော်ဒီအမေကမွေးထားတာညီမရှိပါတယ်ငါကြတော့မလှအောင်မွေးထားတယ်သူညီမလေးကြတော့လှအောင်မွေးတယ်လေသွားမပြောနဲ့ဟုတ်လားဒါအမေနဲ့အဖေကြောင့်လဲသွားပြောလို့မရဘူးဒီအမှွာဘူးဖြစ်နေတဲ့ညီမဖြစ်အောင်တော့မှ तू ကညံကောင်းတယ်ကိုကညံမကောင်းဘူးဆိုရင်ရောဒါအမေဖေနဲ့ဆိုင်သေးလားဆိုင်တော့ကိုလှုပ်တဲ့ကံနေဆိုတာမြင်ခွင့်ရလားတော့အဲ့ဒီကံနေကိုကိုကုအချိန်မှာကောင်းတာတွေလှုပ်ပါရဲ့နဲ့မကောင်းကျိုးတွေခံနေရတဲ့အချိန်တိုင်းငါဘသူမပြူမိမိမှုပဲငါလှုပ်တဲ့ကံနေငါပြန်ရတယ်ဒါပေမဲ့ဒီအချိန်မှာဖခင်ရဲ့အစိုးမတွေတိခွင့်ရနေတယ်အကုသိုလ်ကိုအတက်နိုင်ဆုံးကုသိုလ်အကုသိုလ်ခွဲတိခွင့်ရပြီဆိုအကုသိုလ်ကရှောင်ရမယ်တာဝန်လေဒါကြောင့်ကျမတို့ကဒီအကုသိုလ်အကျိုးပေးတွေလာရင်လဲဒီကံနေအကြောင်းကံနေကုံရင်အကျိုးပေးရောကုံလားမကုံလားဟာဒီအကြောင်းကံနေမကုံသေးသေးရေဒီအကျိုးပေးတွေခံရတဲ့နေရာမှာသူများကိုဒေါသပြန်မဖြစ်ဘူးလက်တော့ပြန်ဖို့လဲစိတ်မကူပဲနဲ့အကျိုးပေးတစ်ခုတွေလာလေလေကျွေးတစ်ခုကြေလေလေလို့ပဲခက်ပြုံးပြုံးလေးနဲ့ဂျေစုဟာလာကျွေးကြေအောင်ဆက်လို့ရလားမရလားเนาะဒါကြောင့်အတုံလာတော့အလှဲ့မပေးလို့တီးခံကြေအေးတင်ပုံးချေဆိုတဲ့အတိုင်းပဲဟာလာကျမတို့တွေမှာ ကိုကပြန်ပြီးတော့တုံပြန်ကိုမှလာပြီးတော့အကုသိုလ်ဝေကျွေးအနေနဲ့ကိုခံရရင်တော့ချိလိုက်မှာပေါ့ဒါပေမဲ့သူများကိုပြန်ပြီးတုံပြန်ဖို့ကြုံလာရင်လေအလှဲ့မပေးတော့ဘူးဒါသည်တင်ပုံးချေပလိုက်တယ်ဟုတ်ပြီနော်အေးဒုဘဝကတော့ပေဘဝကိုပေဖြစ်တုံးတော့ဟလာခံရမှာပဲအေးဒါပေမဲ့သူဖြစ်တဲ့ဘဝကြရင်တော့နှမ်းမယ်ဆိုတဲ့စိတ်ကကျမတို့အဲ့ဒါအကျွေးတွေဆက်มาပဲအဲ့တော့ပေဖြစ်တဲ့ဘဝလည်းပြုံးပြုံးလေးပဲခံလိုက်တာပေါ့သူဖြစ်တဲ့ဘဝကြရင်လည်းဒီလိုမျိုးသူတို့ခံရမှာဆိုလို့တင်ပုံးချေပေးလိုက်ရင်ကောင်းလားမကောင်းလားအဲ့ဒါဒီဒီအပိုင်းလေးတင်လိုက်ရတယ်ရတယ်အမြတ်ယောနိတော်မနတိကာရာဆိုတဲ့နှလုံးသွင်းမှန်သွားတာလေနှလုံးသွင်းမှန်လေးလေးပြုံးပြုံးလေးနဲ့လောကဒဏ်ကိုရင်ဆိုင်နိုင်တယ်လာဘောဆိုတဲ့လက်လာဘာတွေပြေဝါတွေအချိန်မှာကုသလဝိဘက်တွေပေါ့အာဟေကုသလဝိဘက်ပင်စဝိညာဉ်ပေါ့ဟုတ်လားအာဟေကုသလဝိဘက်စကုဝိညာဉ်ဆိုကောင်းတဲ့အစင်းကြီးပဲမြင်ရမယ်အာဟေကုသလဝိဘက်တောတဝိညာဉ်ကောင်းတဲ့အတန်ကြီးပဲကြားရမယ်အာဟေကုသလဝိဘက်ဃာနဝိညာဉ်ဇိန်ဝါဝိညာဉ်ကာယဝိညာဉ်ဆိုတော့ကောင်းတဲ့အဋ္ဌာယုံအတိအဋ္ဌာယုံနေကြုံတိုင်းကြုံတိုင်းအာဟေကုသလဝိဘက်ပင်စဝိညာဉ်နေဖြစ်လားမဖြစ်ဘူးလားဖြစ်တာပေါ့အဲ့ဒီအချိန်မှာလာဘောလေလက်လာဘာတွေဖြစ်နေတဲ့အချိန်မဟုတ်ဘူးလားမြင်ရတဲ့အစင်းတွေကအဋ္ဌာယုံနေအတိအဋ္ဌာယုံနေကြားရတဲ့အတန်ရှူရတဲ့အနက်စားရတဲ့အရသာတွေးထိရတဲ့အတွေ့အထိကအစလေအကုန်လုံးကြုံနေတာဒီအဋ္ဌာယုံနေအတိအဋ္ဌာယုံနေကြုံနေလက်ခံရတဲ့တံပရိဆိုင်စိတ်ကလည်းအာဟေကုသလဝိဘက်တံပရိဆိုင်မှာဆိုရဲအဋ္ဌာယုံနေအတိအဋ္ဌာယုံနေကိုလက်ခံရတာမဟုတ်လားစုံစမ်းရတဲ့စိတ်ကလည်းဒီသဘောလေးပဲဆိုဒီအချိန်မှာကြုံရတဲ့လောကဒဏ်ကလေလာဘောဆိုတဲ့လက်လာဘပေါ်မယ်ရတော့ဆိုတဲ့ချွေရံနေပေါ်နေမဲ့အချိန်သူခံဆိုတဲ့ချမ်းသာခြင်းတွေပြည့်နေတဲ့အချိန်ဟုတ်လားပတန်တန်ဆိုတဲ့ချီးမွမ်းခြင်းတွေပြည့်နေတဲ့အချိန်ဆိုအကောင်းလောကဒဏ်လေးခုကြုံလားမကြုံလားအကောင်းလောကဒဏ်ကြုံရင်လေလေယောနေတော့နဲ့ထားတတ်ရမယ်ငါတို့ကောင်းတာတွေလုပ်ခဲ့လို့ကောင်းကျိုးတွေကြုံနေတာပဲဆိုဒီပေါ်မှာမြောက်ကြမြောက်ကြမဖြစ်စေနဲ့တတိထားရမယ်အဲ့တော့ကောင်းကျိုးတစ်ခုကြုံနိုင်ကောင်းတဲ့ကံတစ်ခုကုံသွားပြီလို့သဘောပေါက်ရမယ်ဟုတ်လားမဟုတ်လားဟုတ်လားအဲကြောင့်ဒါကျမတော့ direct မနာဘူးပါအောင်เนาะဓမ္မမေဆွေတယောက်ပြောလို့စုထုပံဆရာတော်ဘုရားကြီးမိတ်နဲ့စကားလေးတစ်ခုကောင်းတဲ့အကျိုးလေးတစ်ခုကြုံတိုင်းကြုံတိုင်းကောင်းတဲ့အကြောင်းတစ်ခုကအကျိုးပေးသွားပြီကုံသွားပြီဒါကြောင့်သင်ငန်းတစ်ထည့်အလှရလိုက်ရင်လေဆရာတော်ကဘလို့နှလုံးသွင်းလဲဆိုသင်ငန်းလှခဲ့တဲ့ကံတစ်ခုတော့အကျိုးပေးပြီးသွားပြီဆိုဒီပေါ်မှာပဲမိတ်မိန်ကြီးနေလိုက်ရင်အကြောင်းကံကုံတော့ဘာလို့ရလဲဖတ်လှရတယ်ဟုတ်တယ်နော်ကောင်းတဲ့အားလေးတွေဆက်ဖို့ ਆ ဘာလို့ ਆ ကောင်းကျိုးကြုံရင်ကောင်းချောင်ထက်လို့ပေးကောင်းကျိုးယူပြီးပဲမိမ့်မယ်ခံလို့ရတော့အဟောင်းစားဖြစ်လိမ့်မယ်တဲ့ဟုတ်လားကံဟောင်းကိုစားနေတာဟုတ်တယ်နော်ဒါကြောင့်အဟောင်းစားလို့မလားအကောင်းစားလို့မလားအကောင်းစားလို့မယ်ဆိုကောင်းကျိုးကြုံနိုင်တတိမလင်းနဲ့ဒါသည်ကျမတို့ကထက်ပြီးကောင်းချောင်တွေကိုလှုပ်ရမယ်များသောအားဖြင့်အကောင်းလောကဒဏ်နေကြုံတိုင်းကြုံတိုင်းအကုန်လုံးကိုမေ့သွားလားမမေ့သွားဘူးလားမေ့သွားတယ်ဒါကြောင့်အကောင်းလောကဒဏ်လေခံနိုင်တဲ့သူနေတယ်ဒီမှာမေးဆွေမယ်ဒါကြောင့်အစိုးလောကဒဏ်နေကြုံရင်တော့လေအန်ကျိတ်တက်ခေါက်ပြီးတော့ကျမတို့ကသီးခံလားမသီးမခံဘူးလားသီးခံတယ်အလာဘောလက်လာပါကလည်းမရှိအရာတော့ချွေရံကလည်းဘယ်သူမှမရှိဘူးဒုက္ခံဆိုတဲ့ဆင်းရဲခြင်းကလည်းအပြစ်မျက်စိဖွင့်ကြည့်လိုက်ရင်လည်းမကောင်းတဲ့အနေထားယုံအစင်းနေကြားလိုက်ရတဲ့အတန်ခုနှစ်တန်ခြီးပြီးတော့အတန်နေဟုတ်ပြီနော်ပြီးလို့ရှိရင်လာပြီးတော့မဟုတ်တာတွေကဲ့ရဲ့ပြီးတော့လက်ညှိုးထိုးပြောတဲ့အတန်တွေရောမကြားရဘူးလားနေတန်ဆိုတဲ့အတန်ကဲ့ရဲ့တာတွေလည်းအများကြီးလာတော့မယ်ဟုတ်ပြီနော်အဲ့လိုမျိုးတွေကြုံလာပြီဆိုကျမတို့ကလေအဲ့ဒီမှာမခံနိုင်တဲ့သူကြတော့လေဘာပြန်ဖြစ်ပြန်လဲမကောင်းချောင်ထက်လို့တယ်ခံနိုင်တဲ့သူကြတော့လေကောင်းချိုးမျောပြီးတော့လှုပ်ရတော့ကျမတို့ပဋိစ္စသမုပ္ပါဒ်မှာသင်ရတယ်မဟုတ်ဘူးလားဒီနေရာမှာဝေဒနာပစ္စယတဏ္ဏလို့သုံးတဲ့နေရာမှာဒုက္ခဝေဒနာပေါ်မှာတော့တဏ္ဏဖြစ်တာမှန်ပါရဲ့တဲ့ဒုက္ခဝေဒနာကြုံနေရဲ့နဲ့ဘာကြောင့်တဏ္ဏဖြစ်တယ်လဲဆိုဒုက္ခဝေဒနာကိုကြိုက်ပြီးတော့တဏ္ဏဖြစ်တာမဟုတ်ဘူးဒုက္ခဝေဒနာကိုခံစားရင်းနဲ့ဒုက္ခကလွတ်ရာဒုက္ခကိုမျောပြီးတော့တဏ္ဏဖြစ်ကြတာဟုတ်ပြီနော်ဒါသွားပေါ်ကပြားရည်စက်ကလေးပဲဟုတ်ပြီနော်ဒီဟာကိုရက်ရင်ရှာပြတ်မယ်ဆိုတာသိတာပဲသို့တော်လေအဲ့ဒီပြက်ခါမှာပြက်ရောအရင်ဆုံးတော့ချိုရာလေးတော့မိန်နာလေးတော့ဒါကျင်တာပဲဒီတဘာဝလေးတွေဒါတွေအမြင်လေးတွေကအဝိဇ္ဇာဆိုရဲအမိတ်မောင်ကြီးကိုဝိဇ္ဇာညံအမြင်လေးနဲ့မိမောင်းထိုးပြတဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့ကျေးဇူးတော်ကြောင့်เนาะဒါကိုပဲမြင်နေရမှာဒါကြောင့်